ကရင်ပြည်နယ်မြောက်ရီခရိုင်ကော့ကရိတ်မြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေကဒီအပိုင်းတွင်ပြင်းထန်နေတာပါနှစ်ဖက်တိုက်ပွဲတွေကြောင့်ကိုစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်ပါစစ်ဘေးရှောင်သူအရေအတွက်သတောင်းကျော်ချီရှိနေတယ်ဆိုပြီးကရင်ငင်းညာရဲ့အထောက်အပံ့ပြုကွန်ရဲ့ KPSN ကပြောရေးဆိုခွင့်ရှိသူစောလေးကပေါ်ကအခုလိုပြောပါတယ်
ဟုတ်ကဲ့သောင်းကြော်ပြီးခင်ဗျာဟာတော်ဆင်းရအောင်ဒီဝါဒီလမ်းထောက်ချောင်းတဲ့တချို့အဲ့ဒီညစ်ရေးကြွားနေပေါ့နော်ကျွန်တော်တို့ပြီးအကုန်လုံးပြီးပြီကြဟိုချောင်းတယ်ပြောတော့ဟောဒီလို
တချို့လူလူတွေကပြောင်းပြေးတာတွေညစ်ရရဆွေမျိုးတွေစီသွားရောက်နေထိုင်တာတွေရှိတယ်လို့တချို့ကြတော့လေအိမ်နေတဲ့ကပစ္စည်းတွေလူရက်ခံရတဲ့အတွက်အိမ်နေကိုမစွန့်ခွာပဲအိမ်အောက်တွေမှာဘုံးကိုကျင်းနေတဲ့နေထိုင်နေရတယ်လို့လည်းဒေသခံတွေကပြောပါတယ်။အခုဆိုရင်နေချောင်းပစ်ခတ်မှုလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်ဒေသခံတွေတိတ်ဆုံးတာ၊ဒဏ်ရာရတာတွေပိုများလာတယ်လို့လည်းပြောပါတယ်
။ခုလူချောင်းလူချောင်းကပိုများတာပေါ့လူချောင်းလည်းလက်နက်ကြီးပါ။အရှင်ပြဆဆတက်ဝဲမြင့်လို့ဟုတ်တယ်။လူနဲ့ကလာပြစ်ခတ်တာတွေချောင်းတယ်။အဒီလူဟာအဒီကြောလို့ရှိတယ်ပေါ့။စီတာကြီးကတော့သူ့တွေကဒီအမှန်လေအမှန်ကြီးကဘယ်လိုမှတိကျတဲ့ကိစ္စတွေမရှိသေးနဲ့အဲ့ဒီမျိုးကသူတို့ဖြစ်နေကြတယ်ပဒိညာရဲ့ညာတွေမရှိကြတဲ့ညာတွေအဲ့ဒီမျိုးပတ်ပတ်ပြည့်တယ်လို့ကျွန်တော်တို့မြင်ရတာအခုတော့ကြော်သားတွေအခြေကြည့်တဲ့ဟာတွေကပုံများတဲ့ဆိုတာစက်တိုက်ဖြစ်လာတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးကအထူးသဖြင့်လူလူငယ်ကကြည့်ရပြီးပေါ့အရင်ဟိုအရင်များတယ်ပေါ့နော
်အန်ဖကြီးကော့နဲ့မောင်းမရွာတန်းရှိစားတဲ့ကျေးရွာပေါင်း24ရွာကဒေသခံ11,000ကျော်ဟာဘေးလွတ်ရာကိုထွက်ပြေးနေရပါတယ်။ကရင်အမျိုးသားအစည်းအရုံးကပြောရေးဆိုခွင့်ရှိသူဖလိုကလဲဆေးကတော့ဒေသခံတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေကကော့ကရိတ်တာမကနေရာတိုင်းမှာဖြစ်နေတယ်လို့လည်းပြောပါတယ်
။ဒေသခံတွေကိုပြစ်မှတ်ထားတဲ့နေရာမှာတော့ကော့ကရိတ်မကဘူးပေါ့နော်။ကော့ကရိတ်ပြင်ချသောနေရာတော်တော်များလည်းဟိုသူတို့ဒုက္ခပေးတဲ့ပြစ်ခတ်မှုမျိုးတွေလုပ်နေတယ်။ခုနပြောတဲ့မုံမြင့်တွေကအချိန်လေးပဲဒီဘက်ခံတွေကိုပြင်မှတ်ထားပြီးတော့တိုက်ခိုက်တဲ့နေထောင်မျိုးဖြစ်ပေါ်ဖြစ်နေတယ်အခုချိန်ကြီးဖြစ်နေတယ်လို့ကျွန်တော်တို့ဒီလိုလည်းသိရပါတယ်ခင်ဗျာ
တိုက်ပွဲတွေဖြစ်လို့ဖအံဘက်ကိုထွက်ပြေးလာတဲ့ဒေသခံတွေကိုတော့စကစတက်တွေနဲ့နေကြားဆောင်တက်တွေကတရားကျိုးဂိတ်ကိုးတိုင်စစ်ဆေးရေးဂိတ်နဘူးဂိတ်တွေမှာစစ်ဆေးပြီးဖုံးနေတဲ့မှာနိုင်ငံရေးနဲ့ပတ်သက်တဲ့သတင်းတွေကိုရှယ်ထားတာတွေ့တယ်ဆိုရင်ရိုက်နဲ့စစ်သေးတာတွေပါလုပ်နေတယ်လို့လည်းဆိုပါတယ်အခုချိန်ထိကော့ကရိတ်မြို့နယ်အတွင်းမှာတိုက်ပွဲတွေဆက်ရှိနေပြီးဒေသခံတွေကလည်းနေအိမ်တွေကနေထွက်ပြေးတိမ်းရှောင်နေရဆဲဖြစ်ပါတယ်ရှင်